ထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသားညောက်ကိုတက်ပြတ်မှုနဲ့မြန်မာနိုင်ငံသားခြေပြောင်းလို့ဒီမှာလူငယ်နေဦးထိုင်းတရားရုံးကဒီတစ်ပတ်တည်းသေတယ်အမိတ်ချမှတ်လိုက်တာနဲ့ပတ်သက်ပြီးနိုင်ငံတကာရှိနေတဲ့လူခွေလူရှားသူတွေကတော့တသက်ထောက်ထားမခိုင်လုံမှုကိုထောက်ပြနေကြပါတယ်ဒီကိစ္စကိုတရားရုံးချုပ်မှယူခံဝင်မယ်လို့ပြောဆိုပါတယ်မြန်မာနိုင်ငံသားညောက်သေတယ်ပြီးခံရတာနဲ့ပတ်သက်ပြီးမြန်မာဘက်ကတာဝန်ရှိသူတွေအနေနဲ့ထိုင်းအာဏာပိုင်တွေနဲ့ထိတွေ့ဆောင်ရွက်မှုတွေလုပ်ဆောင်သွားဖို့လဲမြန်မာသဘရာဦးသိန်းစိန်ကညွှန်ကြားထားပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာလူသမားတွေရဲ့ရေဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်ခေါထောင်ကျော်မှုကိစ္စမှာမြန်မာအစိုးရဖွဲ့စည်းပေးထားတဲ့အထူးဆောင်ဇန်းစစ်ဆေးကော်မတီဖွဲ့ဝင်တူလည်းဖြစ်တဲ့ဦးထွချစ်ကတော့တဏ္ဍာန်ရေးရချိုးဖောက်မှုတွေဟာတရားခံဖြစ်ဆွဆွဲထားသူနေရောက်ရဲ့အသက်ကိုကယ်တင်နိုင်မယ်လို့ယုံကြည်တဲ့အကြောင်း VOA ကိုပြောပါတယ်ဒီအမှုနဲ့ပတ်သက်လို့ထိုင်းတရားရေးစနစ်မှာအားနည်းချက်တွေရှိတယ်လို့ဘာကြောင့်ဝေဖန်နိုင်တယ်လဲဆိုတဲ့မေးခွန်းကိုသူကအခုလိုစပြီးဖြေပါတယ
်အဓိကတော့ကျွန်တော်တို့ဒီထိုင်းတရားရုံးကတော့နော်ထိုင်းတရားရေးဝန်ကြီးဌာနအနေနဲ့အားနည်းချက်ကတော့ကျွန်တော်တို့ခုလက်ရှိမနေ့တော့ဆုံးဖြတ်လိုက်တဲ့ဒီကော်တောင်ကျွန်းလူတက်မှုတွေမဟုတ်ပါဘူးကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်နှစ်ပေါင်းများစွာလုပ်ကိုင်နေတဲ့အထွေထွေညဆိုလို့ရှိရင်ကျွန်တော်တို့ရှစ်ပြောင်းအလုပ်သမားတွေရောကျွန်တော်တို့တခြားနိုင်ငံသားတွေရောထိုင်းနိုင်ငံသားတွေကိုနှိုက်ကောက်ဖို့အမျိုးပေါ့နော်ဒီတရားကြီးထိုင်းတရားကြီးဌာနရဲ့ကျွန်တော်တို့လွဲချော်မှုတမောင်းမှုတွေအများကြီးရင်ဆိုင်ခဲ့ရတယ်ကျွန်တော်တို့တွေ့ပါတယ်အဓိကအဖြစ်တော့ကျွန်တော်တို့ဒီလက်ကျောင်းကိစ္စနဲ့ကြောမယ်ဆိုလို့ရှိရင်အဓိကအဖြစ်တို့ဒီတည်တံချလိုက်တာတို့တွေ့ရှိချက်ထဲမှာအဓိကပေါ့နော်မျိုးရိုးပြည်စဒီအနေပေါ်မှာမူတည်ပြီးတော့ခြားတဲ့ဟာမျိုးကြီးအဓိကပါတာတွေ့ရယ်ဒါပေမဲ့အစ်တနာကထိုင်းနိုင်ငံရင်ထိုင်းပြည်မင်းရဲ့ကြီးကိုယ်တိုင်ဟိုဆုပေးထားတဲ့ထိုင်းနိုင်ငံအမတမလေးစားတဲ့နိုင်ငံကအချင်းကြီးကျွန်တော်တို့လူပိစာပညာရှင်ဒေါက်တာဖွန်ထက်ကိုယ်တိုင်လာတက်တွေဟိုခံသွားတယ်ဒီ DNA သူတို့ထိုင်းစကအနေနဲ့ဟိုတောက်ယူခဲ့တဲ့ DNA တွေကကျွန်တော်အဆင်မမီပါဘူးဒါတွေကမဟုတ်ပါဘူးဆိုပြီးတော့လာပြီးတော့တက်တွေထွက်ဆိုခဲ့တာတော့မှပဲကျွန်တော်တို့ဒီမြန်မာနိုင်ငံသားကလေးမြောက်ကတည်တံပြေးကြတာအင်မတန်မှဟိုထိုင်းပြည်ရဲ့တရားဥပဒေကဒါရုပ်ဆိုးအကြီးတန်းကြီးလို့ကျွန်တော်အနေနဲ့မြင်ပါတယ်
အခုဒီတေတံစီရင်လိုက်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်ဝေဖန်မှုတွေတော့ကျွန်တော်တို့လည်းကြားပါရခင်ဗျာအဲ့တော့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းရဲ့အမှုမှာသူတို့နှစ်ယောက်တေတံကနေပြီးတော့လွတ်အောင်ဘာတွေဆက်လုပ်ဖို့အစီအစဉ်ရှိပါလဲခင်ဗျာ
ဟောကျွန်တော်တို့အနေနဲ့ကတော့အခုထိယုံကြည်သေးပါပဲဒီကလေးနှစ်ယောက်ကဘယ်လိုနည်းနဲ့မှဒါတေတံချက်မှာမဟုတ်ပါဘူးဒါကျွန်တော်တို့သူတို့ရဲ့အကြောင်းပြုပေါ့နော်သူတို့ထိုင်းဆိုရတာဝန်ရှိတဲ့လူတွေကိုနိုင်ကဒီကလေးတွေအတိတ်ရှိရလို့ကနဦးကကြောထားခဲ့တဲ့အပေါ်မှာမူတည်ပြီးတော့ဟိုဒီတော့ဒေတာတရားရုံးလေးအနေနဲ့ဒါတည်တံချလိုက်တာလို့ကျွန်တော်တို့ဒီနဲ့ယုံကြည်ပါတယ်ကျွန်တော်ထိုင်းတရားဥပဒေရကျွန်တော်တို့မှာနောက်ထပ်အနည်းဆုံး20ပေါ့ကျွန်တော်တို့အယူခံဝင်မှု20ရှိပါတယ်တစုကတော့ကျွန်တော်တိုင်းအဆင့်ခေါ်တာပေါ့အဲတိုင်းအဆင့်မှာကျွန်တော်တို့အဆင်မပြေဘူးဆိုလို့ရှိရင်တော့မှကျွန်တော်တို့ဘဟုတရားရုံးအဆင့်ထိတက်လို့ရပါတယ်နောက်ပြီးမှတကယ်လို့လိုအပ်လို့ရှိရင်တော့ထိုင်းပြည်မြင့်ရကြီးကိုယ်တိုင်ကျွန်တော်တို့အယူခံဝင်လို့ရပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကကလေးတွေကဒီစုံတရားတော့ဟိုအချုံအောင်ခံရမယ်ထောင်ထဲမှာနေရမယ်ဒါပေမဲ့ဒီကမခံရဘူးကျွန်တော်တို့တော့သူတို့အနေနဲ့ဒီကာလတစ်ခုပေါ့ကွာကျွန်တော်မပန်းထားတာတော့3-5နှစ်အတွင်းမှာတော့ဒီကလေးတွေပြလွတ်လိမ့်မယ်လို့တော့ကျွန်တော်အနေနဲ့ထင်ပါတယ်ဒါကျွန်တော်တူဒီရဲ့အယူဆပ
ါသူတို့ဒေတန်ကနေပြီးတော့ပါလက်ဖို့ကိစ္စမှာအစိုးရချင်းချင်းမြစ်တာရခန့်ကျဲအစိုးရခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေရဲ့ပါဝင်ပတ်သက်မှုကရောဘယ်လောက်ထိထိရောက်မှုရှိပါလဲခင်ဗျာ
အကျွန်တော်တော့အဲ့အနေနဲ့မှာပဲပုံကိုယ်တိုင်လည်းကျွန်တော်တို့ဒီအော်တိုဘန်20ရက်နေ့ကကျွန်တော်တို့မြန်မာတက်မတော်ကာကွယ်ဦးစီးချုပ်ဒါကြောင့်မူကြီးမင်းအောင်လည်းကျွန်တော်လိမ့်မှုပြီးတော့ကျွန်တော်ဆပ်ဖို့ပူပါလေ။အဲသူ့အနေနဲ့လည်းဒါဒီကိစ္စကိုဒါစိတ်ဝင်စားပါလေ။သူဆောင်ရွက်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နော်သူဆောင်ရွက်မယ်လို့လည်းကျွန်တော်တို့တစ်ဆင့်စကားနဲ့ပြန်ပြောတဲ့လိုကြားပါလေ။အဲ့လိုမျိုးပေါ့နော်တန်တမန်ကြီးများအရာကျွန်တော်တို့ဟိုကျွန်တော်တို့ရှိရမြန်မာတပ်မတော်ရောကျွန်တော်အစိုးရအဖွဲ့တွေရောကျွန်တော်တို့ဖြစ်တော်ပြည်ညလုံးပါရောဟိုနောက်ပြီးတော့ဒီဖြစ်နိုင်လို့ရှိရင်တော့ကျွန်တော်တိုင်းသားဒီကိစ္စနဲ့ကအဖွဲ့ကြီးတွေနိုင်ငံရေးပါတီတွေနဲ့ကျွန်တော်တို့ကအဲ့လိုမျိုးဟိုအူးချင်းအဖွဲ့ချင်းအပြင်ဒီလိုပေါင်းပြီးတော့တို့အတန်းနားခါစားပြင်မယ်ဆိုလို့ရှိရင်ထိုင်းစိုးအနေနဲ့ဒီကလေးတွေကိုဒီတန်းကနေဟိုရှော့ပေါ့မယ်ကျွန်တော်တို့လိုအပ်တဲ့ဟိုထောင်တန်းလေးတွေကြာခံပြီးတော့ပြလွတ်မယ်လို့ထင်ပါတယ်ထိုင်းစိုးအနေနဲ့လည်းအဲ့လိုမျိုးအခြေအနေမျိုးကိုဟိုလိုလားပြီးတော့အခုလိုမျိုးအဖြစ်ကြီးကြီးချလိုက်တယ်ဆိုကျွန်တော်အနေနဲ့ထင်ပါတယ
်ဟုတ်ကဲ့တန်တမန်ကြီးအရာဂျိုပန်းမှုတွေမှာထိရောက်မှုတွေရှိမယ်လို့ကုလူချက်ကညွှန်မှန်းထားတယ်ဆိုတော့မြန်မာတန်ရုံအနေနဲ့ရောဒီကိစ္စမှာဘလောက်ထိထဲထဲဝင်ဝင်ကူညီဆောင်ရွက်ပေးတာမျိုးတွေတွေ့ရပါသလဲခင်ဗ
ျအခုမတန်ရုံအနေနဲ့ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ရဲ့ရှိတော်လို့မာရီကိုကာကွယ်ပေးတဲ့ဆိုတော့ကျွန်တော်တို့မြန်မာတန်ယုံရဲ့ထိုင်းနိုင်ငံမှာလာရက်တီခဲ့တဲ့တမိုင်းတစ်ချောင်းမှာတော့ဒီအမှုတော့ဒါမြန်မာတန်ယုံနေနဲ့စက်နိုင်ဆုံးပေါ့လေတတိယရောက်ဟိုဆောင်ရွက်ပေးခဲ့တာမျိုးတွေတော့ကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့လည်းကျွန်တော်တို့ ဟိုလုတ်တယ်သူတို့ရဲ့အတွေ့အကြုံနဲ့ကျွန်တော်တို့ရဲ့လုတ်တဲ့ကြိုင်ရဲ့ပုံစံတဘာဝချင်းမတူတော့ချို့ဟာရတော့ကျွန်တော်တို့မှတော့အခက်အခဲတော့ဆုံးကြတော့ဟိုရှိခဲ့ပါလေဒါပေမဲ့ဒီမှာတယုံနေနဲ့သူတို့နိုင်တဲ့အခြေအနေတွင်သူတို့လုတ်နိုင်ကြိုင်နိုင်တဲ့အနေအထားတစ်ခုအတွင်းမှာတော့သူတို့အတတ်နိုင်ဆုံးကိုကြီးဆောင်ရွက်ပေးနေရလို့တော့ကျွန်တော်အနေနဲ့မြင်ပါတယ်
ကျွန်တော်တို့တည်သလောက်ဒီအမှုကတစ်နှစ်လောက်ဆစ်ဆဲခဲ့တဲ့ကာလအတွင်းမှာထိုင်းနိုင်ငံကလူခွင့်ရေးအဖွဲ့အစည်းတွေကိုယ်တိုင်ကအမှုကိုဒီကြားနာဆစ်ဆဲတဲ့လုပ်ငန်းစဉ်ဆစ်ဆင်းနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေတွေ့ခဲ့တာတွေရှိပါတယ်အခုသေးတမ်းစီရင်လိုက်တာနဲ့ပတ်သက်ပြီးတော့ထိုင်းလူအဖွဲ့အစည်းထိုင်းလူခွင့်ရေးအဖွဲ့တွေပေါ့လေနောက်ထိုင်းရှင်းနေအတိုင်းဝိုင်းကရောဘယ်လိုတုံ့ပြန်မှုတွေရှိပါလဲခင်ဗျာ
အခုတော့ဒါတော့ကျွန်တော်တို့ဒီတရားရုံးကမနေ့ကပဲချလို့ကျွန်တော်တို့သူတို့အကုန်လုံးဟိုတဦးချင်းတစ်ဖွဲ့ချင်းတုတ်ပြတ်မှုတွေကတော့ကျွန်တော်နည်းနည်းတော့မတွေ့ရသေးဘူးဒါပေမဲ့ဒေသခံထိုင်းလူမျိုးတွေရောကျွန်တော်တို့ဒေသခံကျွန်တော်အစိုးရမှုတဲ့ထိုင်းဖွဲ့စည်းတွေနဲ့နေရတော့ကျွန်တော်တို့တွေ့ရချိန်မှာဒီကိစ္စကိုတော့သူတို့လုံးဝမကျေနပ်ဘူးဒါကမတရားတစ်ဖြစ်ခံရတာလို့ထိုင်းလူမျိုးအများစုကအခုဒီယူဆနေတော့ဖြစ်ပါတယ်ကျွန်တော်တို့ဒီ30ရင်းနေမှာလဲကျွန်တော်တို့နဲ့ဒီထိုင်းရှင်းနေကကောင်စင်နဲ့ကျွန်တော်တို့နဲ့ဟိုဆွေးနွေးပွဲရှိပါတယ်အဲ့ချိန်ကနေအဲ့အချိန်မှာလဲသူတို့အနေနဲ့ရှိလို့မှကျွန်တော်အယူခံဝင်မှုကိစ္စတွေကိုစဉ်းစားကြဘယ်လိုပြင်ဆင်မယ်ဆိုတာတွေကျွန်တော်ဆွေးနွေးပါလိမ့်မယ်ဆွေးနွေးပါမယ်နောက်တစ်ခုကလည်းဟိုထိုင်းလူခွင့်ရေးကော်မရှင်ကလည်းအဲ့ဒီကိစ္စတွေတော့ကျွန်တော်ထင်ပါတယ်ဒီနှစ်ဆန်းပေါင်းလောက်ပေါ့နော်အခုကရုံးပရက်တွေရှိနေတော့နှစ်ဆန်းပဲတော့မှတော့သူတို့ဒါဟိုထိထိရောက်ရောက်ကျွန်တော်တို့ဒီဝေဖန်မယ်ဟိုကျွန်တော်တောင်းကွက်တော်တွေလုပ်လိမ့်မယ်လို့တော့ကျွန်တော်အနေနဲ့ပြောလင်းပါတယ်ဗျာ
ဟိုဒေသတွင်းလူခွင့်ရေးအဖွဲ့အစည်းတွေတရားရေးဆိုင်ရာအဖွဲ့တွေကရောဘယ်လိုမျိုးတုံ့ပြန်မှုတွေရှိပါလဲခင်ဗျဘယ်လောက်ဒီအောင်ကုသချစ်တို့နဲ့ပူးပေါင်းဆောင်ရွက်မှုရှိပါသလဲခင်ဗျ
အော်ကျွန်တော်တို့အနေနဲ့တော့ဒါဟိုကျွန်တော်တို့ဒီရှင်းနေမားကောင်ဆယ်ပေါ့လေထိုင်းနိုင်ငံမှာဆိုလို့ရှိရင်အဓိကတော့ရှင်းနေမားကောင်ဆယ်ရှိတယ်နောက်တစ်ခုကထိုင်းဟိုလူခွင့်ရေးရှင်းနေမားအသင်းဖွဲ့ဆိုတာလည်းရှိပါတယ်ကျွန်တော်တို့နဲ့တော့အဓိကတော့ဒါငကူတွေကအမှုစတွေကလည်းဒါဟိုပူပေါင်းဆောင်ရွက်လာခဲ့တဲ့အဖွဲ့အစည်းဖြစ်တဲ့အချိန်တည်းမှာပဲတခြားဟိုအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါ့နော်ထိုင်းလူခွင့်ရေးအဖွဲ့အစည်းတွေရှိပါတယ်သူတို့ကိုယ်တိုင်ကလည်းသူတို့တက်နိုင်တဲ့အပိုင်းအနေဝိုင်းဝန်းကူညီတာရှိပါတယ်အခုကျွန်တော်တို့ပထမတစ်ဖြစ်အယူခံဝင်ရမယ့်ကိစ္စပေါ့လေကျွန်တော်ဒီတလအတွင်းမှာကျွန်တော်အယူခံတရားမှာပါကျွန်တော်ထင်ပါတယ်ရှေ့နှစ်ဆန်းလောက်ကျွန်တော်တို့တင်ပြမလို့ထင်ပါတယ်အဲ့ချိန်မှာလဲတခြားကျွန်တော်တို့ဒီထိုင်းဒုက္ခရေးအဖွဲ့အစည်းတွေဟိုထိုင်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပြင်ကျွန်တော်တို့ဒီအစိုးရဒီထိုင်းရှင်းနေမကောင်ဆယ်တို့ကတော့ဟိုတတ်နိုင်တယ်လို့တော့သူတို့အလုံးပူပေါင်းဆောင်ရွက်မယ်လို့ကျွန်တော်တို့ပြောတော့ပါတယ်ကျွန်တော်မင်းကရုံးချင်းမှာလဲထိုင်းဒုက္ခရေးကော်မရှင်ဥက္ကဋ္ဌကြီးကိုလည်းတက်ပါတယ်ဒါကျွန်တော်တို့လည်းတွေ့ပြီးတော့သူတို့အနေနဲ့တရားစီရင်ချက်ကိုသူတို့အနေနဲ့ဒါစိတ်မချမ်းမသာထရတယ်ဆိုတဲ့ကြောင်းအဲ့မဲ့မပူကြဘူးမစိုးရင်ကြဘူးနဲ့ဒါတွေကတို့တို့အယူခံမှာတို့အများကြီးအခွင့်အရေးရှိတယ်အဲ့ဒါကိုဆွေးနွေးကြနဲ့ဝန်ဝန်ဆောင်ရွက်ကြမယ်လို့သူ့အနေနဲ့လည်းပြောသွားတာရှိပါတယ်ဗ
ျဟုတ်ကဲ့အခုဒီတရားစီရင်နေတဲ့ကာလအတွင်းပေါ့လေဒီပြီးခဲ့တဲ့တစ်နှစ်တို့ဖမ်းခံပြီးတော့တရားဆွဲဆိုထားတဲ့ကာလအတွင်းတစ်နှစ်ကျော်အတွင်းမှာတို့ကိုကောင်းကောင်းမွန်မွန်ထားတာမျိုးနောက်ပြီးတော့အချင်းတော်နေတဲ့မှာဒီတို့ရဲ့အခွင့်အရေးတွေရပါရဲ့လားခင်ဗျအခုသေတံချမှတ်ပြီးတဲ့အချိန်မှာရောကျွန်တော်တို့ဒီအကျိုးဆောင်ရှိနေတဲ့လူခွင့်ရေးအဖွဲ့တွေဟိုမှာကုထုချစ်တို့ပါဝင်တွေ့ခွင့်တို့ပါတို့ရပါရဲ့လားခင်ဗျ။အ
ော်ကျွန်တော်တို့အခုပြီးခဲ့တဲ့တစ်နှစ်ထဲမှာတော့တချို့ကကျွန်တော်တို့ခွင့်ရဲ့အချိန်မှာကျွန်တော်တို့ဒီကလေးတွေကိုပုံမှန်ထောက်ဝင်စာတွေ့တယ်ပေါ့ကျွန်တော်တို့နေတော့နည်းနည်းဝေးတော့ပုံမှန်တော့လက်စင်တော့မတွေ့နိုင်ဘူးပဲကျွန်တော်တို့နေနဲ့၄ချိန်နဲ့မနေပေါ့ကလေးတွေကိုထောင်ထဲမှာသွားတွေ့ခဲ့ပြီးသားဖြစ်ပါတယ်။ဒီတော့ပဲသူတို့ကိုပုံမှန်သွားတွေ့တဲ့ကျွန်တော်တို့တခြားမြန်မာအဖွဲ့အစည်းတွေပေါ့ကျွန်တော်မြန်မာစီစဉ်နာဝန်ထမ်းတွေအနေနဲ့အဲ့ဒီမှာစီစဉ်ပြီးတော့နိုင်ငံသားတွေနဲ့စီစဉ်ပြီးတော့ကလေးတွေထောင်ဝင်စာရရှိကော့စမှုမှာပုံမှန်တွေ့နေတဲ့အဖွဲ့အစည်းတွေရှိပါတယ်ဗျာတကယ်လို့သူတို့အခုကျွန်တော်တို့ထောင်ပြောင်းမယ်လို့ကြားပါတယ်ဒါကတော့အခြေချပြီးဆိုတော့လေအဲအပြည့်အမှုကြီးတယ်ဆိုတော့ထောင်ပြောင်းပါလိမ့်မယ်ထောင်ပြောင်းလို့ရှိရင်ကျွန်တော်အနေနဲ့ပုံမှန်သွားတွေ့နေအောင်ဒီထက်မကဆင်းရဲတကြသူတို့ကိုကူညီတတ်ဖို့ပေါ့နော်စိတ်ပင်ဆိုင်ရာတွေဟိုပို့ပြီးတော့ဖွင့်ပြလာအောင်စိတ်ကမကြောက်အောင်အဲ့လိုမျိုးတွေတော့ကျွန်တော်တို့ဟိုလုပ်ဖို့အစီအစဉ်ရှိပါတယ်ဗျာနောက်တစ်ခုထောင်ထဲမှာလည်းကျွန်တော်တို့အဲ့လိုမျိုးပြင်းပြင်းထန်ထန်အလူခွေကြီးချိုးပေါက်ခံရမှုဒိဋ္ဌိဉာဏ်မှုတွေတော့ကျွန်တော်တို့ဒီမှာတန်ရုံနေနဲ့ဖြစ်တဲ့ဝင်ရောက်ကူညီပြီးတဲ့နောက်ပိုင်းကာလတွေမှာတော့ပြင်ကြားရပါဘူးဗျာပုံမှန်အဖြစ်တော့ထောင်ထဲမှာတော့ချိုးအခက်ခဲလေးရေနေဆုံးရှိပါတယ်ဒါပေမဲ့တို့ရဲ့စာဝတ်နေကြီးကိစ္စတွေကိုလည်းတခြားကျွန်တော်ရပ်ဖွဲ့ဖွဲ့ကြီးတွေရောကျွန်တော်တို့မြန်မာမျိုးချစ်အပင်းနေမြန်မာတတိပုဂ္ဂလတွေကလည်းဝိုင်းဝန်းကူညီပေးနေတာရှိပါသေးတယ်
ဟုတ်ကဲ့ကိုလူကျတို့တွေ့ဆုံခွင့်ရခဲ့တဲ့ချိန်တုန်းကဒီအမှုနဲ့ပတ်သက်ပြီးတော့အဓိကအားဖြင့်အခုဒီဆွဆွဲခံထားရတဲ့ကိုဇော်လင်းနဲ့ကိုဇော်ဝင်းထွန်းတို့ကဘာလို့အဓိကပြောခဲ့ပါသလဲခင်ဗျာ
အဓိကတော့ကျွန်တော်တို့ပမာအူဆုံးဆက်တွေ့တဲ့ချိန်မှာတို့မေးတာကကျွန်တော်တို့ဟိုရေုံကြည်နဲ့ပြောပါတကယ်လို့အမှုဟိုတကယ်လို့အပြစ်ကျူးလွန်ခဲ့တယ်လဲကျူးလွန်ခဲ့တဲ့အကြောင်းအပြစ်မကျူးလွန်လဲမကျူးလွန်ဘူးဆိုတဲ့ကြောင်းဘာဖြစ်လို့ဆိုတော့တို့ကပမာဝန်ခံထားရဆိုတဲ့အနေအထားမျိုးမှာကျွန်တော်တို့ကထောင်ထဲမှာပမာအူဆုံးဆက်တွေ့တဲ့ချိန်မှာဒီမှာကျွန်တော်တို့ကအဲ့ချိန်မှာပဲကျွန်တော်တို့ကတကယ်ကျွန်တော်တို့ကတန်ယုံကနေလွတ်တဲ့ကိုယ်စီရည်ဖြစ်တယ်လို့တို့ယုံကြည်ဖြစ်သွားတယ်နောက်တစ်ခုရခိုင်ဖွဲ့စည်းကတို့လူမျိုးရခိုင်ဖွဲ့စည်းကပုံကိုယ်လည်းပါလာတဲ့အချိန်မှာကျွန်တော်တို့ယုံကြည်ပါတယ်ယုံကြည်တဲ့အချိန်မှာတော့တို့ပြောပါတယ်ဒီမှုကတို့နဲ့လုံးဝပတ်သက်ခြင်းမရှိတဲ့အကြောင်းတို့ကိုယ်လည်းမသိဘူးဆိုတဲ့အကြောင်းဒါကျွန်တော်တို့ အနေနဲ့လည်းဒါအမျိုးမျိုးနဲ့မေးပါရဲ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံသားဒီဖြစ်တဲ့အတိုင်းကျွန်တော်တို့တို့မှာအဖြစ်ရှိလို့ရှိရင်လည်းတို့တရားဥပဒေတိုင်းဖြစ်အောင်အဖြစ်မရှိလို့ရှိရင်လည်းတရားဥပဒေတိုင်းညံ့အောင်ဆိုပြီးတော့ကူညီဆောင်ရွက်မှာမို့လို့ကျွန်တော်တို့တို့ရှိရာရှင်းရှင်းလင်းလင်းအဖြေကိုတည်ချင်ပါတယ်ဒါကြောင့်မို့တို့စပြောရတဲ့တို့ဟာနှိမ့်ဆက်ညှဉ်းပန်းခံရလို့ချင်းချောက်ခံရလို့ချော့မော့ပြီးတော့ဖြားချောင်းခံရလို့ဟိုဝန်ခံခဲ့ရတာဆိုတဲ့အကြောင်းကိုတို့ပြောပါတယ်ကျွန်တော်အနေနဲ့လည်းကျွန်တော်တို့အတွေ့အကြုံပေါ့ကျွန်တော်တို့လူတွေနဲ့စကားပြောတဲ့ interview တွေ့ကြုံကဒီကလေးတွေကဒီအမှုကိုမကျူးလွန်ခဲ့ဘူးဆိုတာကျွန်တော်တို့အနေနဲ့ကယနေ့အထိကျွန်တော်တို့ယုံကြည်နေလို့ရှိပါတယ်ဗျာ
အခုဒီဆွဆွဲခံထားရတဲ့သူနှစ်ယောက်ကိုတည်တံချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်တာတွေမြန်မာနိုင်ငံအတွင်းမှာလည်းထိုင်းတန်ယုံရှိဆန္ဒပြတာတွေဂုတုကြည့်လို့လည်းကြားမှာပါခင်ဗျာအဲ့တော့ဒီကန့်ကွက်ဆန္ဒပြမှုတွေကဒီထိုင်းနိုင်ငံမှာဆိုလို့ရှိရင်မြန်မာနိုင်ငံသားတွေကတန်းနဲ့ချီပြီးတော့အလုပ်လုပ်နေတာပါထိုင်းမှာကတရားမဝင်ရောတရားဝင်ရောရှေ့ပြောင်းလူသမားတွေအများအားရှိပါတယ်ကိုတူချစ်တို့ဒီကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေအသီးဆုံးပါအဲ့တော့ဒီမြန်မာနိုင်ငံသားတွေအပေါ်မှာဒီထိုင်းတရားရေးစနစ်ကိုဝေဖန်တာကန့်ကွက်တာတွေကဒီလက်ရှိအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေအပေါ်မှာရိုက်ခတ်မှုမရှိနိုင်ဘူးလားခင်ဗ
ျကျွန်တော်တို့အမြဲတမ်းလည်းပြောပါတယ်ကျွန်တော်တို့အနေနဲ့ဒီဥပဒေပေါင်းတွင်းကငြင်းငြင်းချမ်းချမ်းနဲ့ကျွန်တော်တို့ဆန္ဒပြမယ်တောင်းဆိုမယ်ဒါတွေကလူသားပြောင်းရဲ့အခွင့်အရေးနဲ့တောင်းဆိုမယ်ကျွန်တော်တို့ပြည်ထဲမှာပေါ့နော်အဓိကအဲ့ကိစ္စကတော့ကျွန်တော်တို့ဒီဘက်မှာရှိတဲ့ဟိုကျွန်တော်တို့မြန်မာရှိသားလူသမားတွေကိုအလောက်ကြီးတော့မထိခိုက်နိုင်ဘူးထင်ပါတယ်ဒါပေမဲ့ကျွန်တော်တို့ဆိုရင်တာကအမျိုးသားအစွန်းရောက်တဲ့အဖွဲ့ကြီးအဲ့လိုမျိုးရှိမယ်နောက်ပြီးတော့အမျိုးသားကြီးတွေပါလာမယ်နောက်ပြီးရိုင်းရိုင်းကြကြကျွန်တော်တို့ဆန္ဒပြမယ်ဆိုတယ်နောက်တစ်ခုအကြမ်းဖက်မှုတွေပဲကိုဦးတည်တဲ့ဆန္ဒပြမှုတွေရှိတယ်ဆိုလို့ရှင်တော့ကျွန်တော်လည်းကျွန်တော်ရဲ့ Facebook မှာကျွန်တော်ရေးထားပါတယ်အဲ့ကိစ္စမျိုးတွေရှိရင်တော့ပထမဆုံးခံရမှာကကျွန်တော်တို့တန်ပေါင်းများစွာရှိတဲ့ကျွန်တော်မြန်မာရှိသားလူသမားတွေပါထိုင်းနိုင်ငံထဲမှာလုပ်ကြခါတော့နေတယ်အကြောင်းမလို့ကျွန်တော်အနေနဲ့ကတော့ဘလို့ပဲဖြစ်ဖြစ်ထိုင်းဒီကိစ္စကထိုင်းလူမျိုးတွေကနေပြီးတော့ဆုံးဖြတ်ပြီးတော့တည်တံချမှတ်တဲ့ကိစ္စမဟုတ်ဘူးထိုင်းကျွန်တော်တို့ထိုင်းရဲ့ဒီတရားရေးဝန်ကြီးဌာနနဲ့အစိုးရကနေပြီးတော့ဆုံးဖြတ်ပြီးတော့တည်တံချမှတ်တဲ့ကိစ္စဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ကလက်ရှိကျွန်တော်တို့အကူအညီဆောင်ရွက်ပေးနေတဲ့ထိုင်းတာမန်ထိုင်းလူမျိုးတွေထိုင်းပညာရှင်တွေထိုင်းအဖွဲ့အစည်းတွေထိုင်းစီးပွားရေးလုပ်ငန်းရှင်တွေရဲ့ကျွန်တော်တို့ထောက်ခံကူညီမှုကိုတော့ကျွန်တော်တို့ဆုံးရှုံးခံလို့မဖြစ်ဘူးဒါကြောင့်မလို့ကျွန်တော်ဆန္ဒပြကြလို့မိမိကိုမိမိလွတ်ဆိုဆန္ဒပြကြတယ်ဆိုရင်တော့မှပဲငင်းငင်းကြမ်းကြမ်းနဲ့ကျွန်တော်တို့ဆန္ဒပြတောင်းဆိုဖို့ကျွန်တော်အများအားနဲ့ကျွန်တော်တို့ဒူးလူကိုကျွန်တော်မေတ္တာရက်ခံနေပါတယ်ဗ
ျထိုင်းနိုင်ငံအခြေစိုက်မြန်မာလူသမားတွေရဲ့ရေဆောင်ရပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာခေါထောင်ကျော်မှုကိစ္စမှာမြန်မာအစိုးရဖွဲ့စည်းပေးထားတဲ့အထူးဆောင်စံစစ်ဆေးကော်မတီဖွဲ့ဝင်သူဖြစ်တဲ့ဦးထုချစ်ကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့တာပါကျွန်တော်သိမ့်ထိုက်ဦးပါခင်ဗျ